Bangladesh နိုင်ငံရဲ့နေချင်းဆက်ရခိုင်ပြည်နယ်မောင်တော်ဒေသမှာလူခိုးဝင်မှုနဲ့လူကုန်ကူးမှုတပ်ဖြတ်ရေးအတွက်နေဆက်လုံခြုံရေးဆောင်ရွက်ချက်တွေကို POA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့အဖွဲ့ဒီကနေ့တွားရောက်လေ့လာခွင့်ရပါတယ်။နေဆက်လုံခြုံရေးအပြင်အဲ့ဒီဒေသအတွင်းလူအသွားအလာတွေကိုအထူးတင်းကြပ်ထားတာတွေ့ရပါတယ်။ဦးတန်းလွင်ထွန်းကိုကိုသားညုံလူကဆက်သွယ်မေးမြန်းချပါရစေရှင်။
ဒီလိုဂျင်းကိမဲ့မောင်တော်မျိုးမှာဒီရခိုင်ပြည်မှာပထမဆုံးဖွဲ့ထားတဲ့နေဆက်လုံခြုံရေးရဲတပ်ဖွဲ့ကနေပြီးတော့သူတို့အနေနဲ့ဒီရခိုင်ပြည်နယ်စပ်မှာပေါ့နော်ဘင်္ဂလားဒေ့ရှ်နယ်စပ်မှာဒီလူကုန်ကူးမှုပပျောက်အထူးစီမံချက်အနေနဲ့လုပ်နေတဲ့လုပ်ငန်းလေးတွေလိုက်ပြောပြပါတယ်အထူးသဖြင့်ဒီနေဆက်ခြံစည်းရိုးကားထားတဲ့အခြေအနေနောက်ပြီးတော့ကိုယ်ပဲဒီပဲဟိုလူအသွားလာပေါ့နော်ခင်းချုပ်တဲ့ပုံစံလေးတွေကျွန်တော်တို့လိုက်ကြတာရှိပါတယ်ခင်ဗျအဲ NAS မြင်တယ်ကိုကျွန်တော်တို့ဟို model green နဲ့ထွက်ပြီးတော့သူတို့ nature skin scan လေးကြီးခွင့်ရခဲ့ပ
ါဟိုတလောကသူနေဆက်ကိုသူတို့ CO ကမယ်လို့ဘာလို့ပြောတာရှိပါတယ်အဲ့အဲ့အခြေအနေတော့သူတို့လုံနေပြီလားခင်ဗျဟု
တ်ကဲ့အဲ့ CO ကတဲ့အခြေအနေကတော်တော်လေးပြီးသွားပါပြီဘင်္ဂလားဒေ့ရှ်နေဆက်တခြားမဟုတ်ပဲအပေါ်ကနေပြီးတော့အောက်ဒီမောင်တော်နာကြီးကသူတို့ဘောင်39မိုင်အရှိရှိတဲ့ဟိုဒီနေဆက် CO ပေါ့နော် ICO ကကွန်ကရစ်တိုင်နေနဲ့နောက်ပြီးတော့စံစုကြိုးတွေနဲ့တေးချာတကြံနာကားထားတဲ့ CO ပါအဲဒီ CO ဆောင်မှာဟိုဒီကားနဲ့မော်တော်ဆိုင်ကယ်နဲ့အဲလက်ပတ်ပြီးကြည့်ရှုပြီးတော့24နာရီဆောင်နေတယ်ဒီနေ့လည်းရှိပါတယ်အဲ့ဒီအင်ကိုဒီအဲဒီ CO တစ်လျှောက်မှာတော့ဟိုနတ်မြစ်တဲ့ဟိုဝင်နေချောင်းလက်တက်ကလေးရှိတယ်အဲချောင်းလက်လက်တက်ကလေးကလည်းတော့အဲ့မှာအပေါက်ကြီးလို့ဖြစ်တယ်ရောအဲ့ချောင်းလက်တက်သူ့ဘောင်28ခုမှာတို့ပြင်းပြောစင်လေးတွေနဲ့ဟိုလူနေကြားဆောင်စခန်းလေးပေါ့နော်အဲ့ဒါလေးတွေဖွင့်ပြီးတော့စောင့်နေတာရှိပါတယ်အဲ့ဒီထဲမှာဒေတာကန်ရွာသားတွေဟိုအပြင်ဘက်ကိုချောင်းပြင်ထွက်ပြီးတော့ဟိုဘက်နေစားပေါ့နော်အဲ့ဘက်ကိုနတ်စစ်တဲ့ဟိုငါးဖျားကျင်တဲ့ပါညာဆိုလို့ရှိရင်လည်းငါးဖျားကျင်တဲ့ဆိုရင်လည်းအဲလေတစည်းကိုနှစ်အောင်လုံးနဲ့ဒီအဝင်အထွက်တော်တော်လေးဒါဒီခွင့်ပြုပြရအရှိပါလေ
အဲ့လိုမျိုးဒီလုံခြုံရေးစီမံနေလှုပ်လိုက်တဲ့အတွက်ကြောင့်မလို့ဟိုဘက်ကနေပြီးတော့တခြားနိုင်ငံနေပြီးတော့ခိုးဝင်တဲ့သူတွေနောက်တစ်ခါလူကုန်ကူးမှုပြဿနာတွေရော့ကျနေသလားသူရဲ့တုံ့တက်ချက်ကောအာဏာပိုင်တွေဘယ်လိုမြင်ပါလဲခင်ဗျာ
သူတချင်မြန်မာပြည်အတွင်းမှာရှိနေတဲ့အဲပြည်ရွာရပ်ကတင်ကဒီလူတွေပြင်းရပေါ့နော်အဲ့ဒါကိုသူတို့အင်းနဲ့တော်လေးဒီလိုကောက်ထားတာဆိုတော့သူတို့အဲကိုလာညောင်းနေပြီပါလေဒီမှာလူတွေဒီဆင်းရဲကောက်ခံမှုကအတော်အလာကျင်းကြတဲ့တဲ့နေပါသူတို့နေတော်လေးကိုတတိပြပြီးဒီအင်္ဂါလူပဲနေအောင်အတင်းထွက်တယ်ဘလောက်ကြီးသွားနေတယ်အတော်အလာဘလို့ရှိတယ်အစားပေါ့နော်အတူကြီးရောသူတို့တတိပြပြဆင်းရဲရှိပါတယ်အဲကျန်လာကတော့သူတို့တစ်ဖက်ကခိုးဝင်ဖို့ဆိုတဲ့ကြိုးစားမှုလေးတွေအဲဒါမှမဟုတ်ဟိုဒီကကျန်းကိုကျော်ပယ်လာပြီးတရားတိုက်ဖို့ကြိုးစားရတဲ့မှုတွေဘလောက်ပဲဒီလိုပြောပါအဲတော့ဘလို့စင်မှာတော့သူကဒီကပတ်ဒီမှာဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာတို့လည်းအဲ့ဒီကိစ္စကိုအထူးသဖြင့်စုံစမ်းစစ်ဆေးမှုတွေလုပ်ပါတယ်။လုပ်တဲ့အခါကျတော့မြန်မာပြည်ကစနေပြီးတော့သွားတဲ့စိတ်ပြောမတွေ့ရဘူးပေါ့နော်။တို့ကျွန်တော်အဲ့ဒီတို့စုံစမ်းစစ်ဆေးထားတဲ့ file လေးတချို့ပြပါတယ်။အဲ့ဒီမှာဟိုအပြင်ဘက်ကိုငါဖမ်းရင်းနဲ့ငါဖမ်းတဲ့လူတချို့ပြန်ပြီးဆွဲခံရတယ်ဆိုတဲ့ဟာလေး green book ပေးကြတာရှိရဲ့ခင်ဗျ။ဒါကြောင့်လဲဆိုတော့ခိုင်းဘက်ကနေပြီးတော့လေနဲ့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုလာပြီးတော့စောင့်ဆိုင်ပြီးတော့လူကုန်ကူးဖို့လာတဲ့လူတွေကတစ်ခါခါကြက်လို့ရှိရင်သူတို့လူကျင်တဲ့လူကြီးမပြည့်တဲ့အခါကြလို့ရှိရင်ထိုင်းဒီဘက်မြန်မာပြည်ရင်ဘက်မှာငါးဖမ်းနေတဲ့သူတို့ကိုအကင်းဝင်ဆွဲပြီးတော့ခေါ်သွားတာမျိုးတွေပါနေရှိရလို့သူပြောတယ်။ဒီနေ့မနေ့တော့သူဟိုင်းဂျမ်ဘက်မှာဟိုကျောင်းငယ်ထဲမှာပြည့်တဲ့ဘက်ကဖမ်းမိတယ်ဆိုတော့လူ928ယောက်ပါတဲ့အဲ့ဒီဘက်မောင်းတော့ဘက်ကိုရောက်လာကျွန်တော်တွေ့ရပါတယ
်။သူတို့တဲမှာကောမြန်မာနိုင်ငံကလူတွေပါပါလားအခု900ကျော်တဲမှာ
အဲ့တော့ကျွန်တော်အတိအကျမသိရဘူးခင်ဗျာကျွန်တော်တို့လည်းဒီနေ့မနေ့ပဲအဲဒီအိမ်နေဆက်ဂိတ်တွေကိုကျွန်တော်လိုက်ကြည့်နေနေအဝင်လာပြီးအဲ့မှာရက်သားနေတာတွေ့ပါတယ်ကျွန်တော်တို့အနောက်ဘက်ဝင်နေရပါဘူးဒီနေ့မနေ့ပဲရောက်ပါတယ်ရောက်ပြီးလို့ရှိရင်သူတို့ကိုစောပိုင်းကလူတွေထားတဲ့တောင်ပြူလက်ဝဲမျိုးအဲ့ဒီဘင်္ဂလားဒေ့ရှ်နယ်စပ်ကိုပဲသွားပို့ပါလိမ့်မယ်အခုပြောပိုင်းမှာသူတို့ရိုက်စစ်ပြီးလို့ပြောနေတာတွေ့ရှိလို့ပြန်ပို့ဖို့ဆုံးဖြတ်နေလို့ဆင်းရမယ်လို့ကျွန်တော်ပြောပါတယ်